ဥရောပသမဂ္ဂကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချဖို့ပိတ်ပင်ထားပေမဲ့ဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာအဲ့ဒီပိတ်ပင်ထားချက်ထဲမှာမပါတဲ့ရှေ့အသုံးဆောင်ပစ္စည်းတွေကိုမြန်မာနိုင်ငံကိုရောင်းချအမျက်ထုတ်နေကြောင်းသမဂ္ဂကမ်ပိန်း UK ရဲ့အမှုဆောင်ဌာနကြောင်မတ်ဖာမနာကပြည်ရေးကိုပြောပါရယ်ဒါကြောင့်မြန်မာစစ်တပ်ကိုရှေ့အသုံးဆောင်ပစ္စည်းတွေရောင်းချတာကိုပါလုံးဝပိတ်ပင်ထားမြတဲ့ဥပဒေပြဋ္ဌာန်းမှုဥရောပသမဂ္ဂကိုတိုက်တွန်းထားတယ်လို့လည်းသူကပြောပါရယ်မြန်မာနိုင်ငံကအပြည့်စုံကိုတင်ပြပေးဖို့ဖြစ်ပါတယ်နော်
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟီဂျာမွတ်စလင်တွေအပါအဝင်ကချင်နဲ့အခြားတိုင်းဒေသတွေမှာမြန်မာစစ်တပ်ရဲ့တင်းထန်မှားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စစ်ဆေးချက်တွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုအရေးယူဖို့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းပိုင်းကတောင်းဆိုနေကြမှာပဲဥရောပမှာရှိတဲ့နည်းပညာကုမ္ပဏီတချို့ဟာမြန်မာစစ်တပ်ကိုစစ်ပိုင်းဆိုင်ရာနည်းပညာပစ္စည်းတွေရောင်းချနေကြောင်းဒီတင်အခြေစိုက်ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကဒီလိုကိုပြောပါတယ
် This is the problem is it is an arms embargo it's not an equipment embargo so
arms embargo ဆိုတဲ့လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာစစ်ပဆိုင်ရာပစ္စည်းတွေရောင်းချတာကိုပိတ်ပင်တမ်းထားခြင်းမရှိတာဟာပြဿနာတစ်ခုပါဒါကြောင့်ဥရောပကုမ္ပဏီတွေအနေနဲ့တနတ်တွေတိုက်လေရင်တွေရေတပ်တင်မောတွေကိုမြန်မာစစ်တပ်ကိုရောင်းချလို့မရပေမဲ့ရေတပ်တင်မောအတွက်လိုအပ်တဲ့အင်ဂျင်တွေကိုရောင်းလို့ရနေပါတယ်စစ်တပ်သုံးတန်ချက်ကားတွေအတွက်အင်ဂျင်တွေကိုမြန်မာစစ်တပ်ကိုရောင်းချနိုင်ပါတယ်မြန်မာစစ်တပ်ရဲ့တိုက်လေရင်လက်ကျင်ရေးမှာသုံးဖို့အထောက်အကူနည်းပညာပစ္စည်းတွေလည်းရောင်းချနိုင်ပါတယ
်ဒါကြောင့်ဥရောပသမဂ္ဂရဲ့မြန်မာပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားမှုမှာပိုးပြီးပြည့်ပြည့်စုံစုံပါဝင်ဖို့နှစ်အတန်ကြာကလေးကသူတို့တောင်းဆိုထားခဲ့ကြောင်းလဲမတ်ဖာမနာကဆိုပါတယ်
So this is why Burma Campaign UK and other organisations, the European Burma Network, we have been calling on the European Union for years now.
ဒါကြောင့် Burma Campaign UK အပါအဝင်ဥရောပမြန်မာကွန်ရက်အဖွဲ့တွေကနှစ်အတန်ကြာကလေးကဥရောပသမဂ္ဂကိုတောင်းဆိုခဲ့တာကတနက်နေ့တခြားစစ်လက်နက်ပစ္စည်းတွေတည်းမကပဲစစ်တုံးအထောက်အကူပြုပစ္စည်းတွေရောင်းချတာကိုလုံးဝပိတ်ပင်တမ်းမြှုပ်ဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုဥရောပသမဂ္ဂကထက်တင်စဉ်းစားခဲ့ပြီးမြဲလက်မခံဘဲပယ်ချခဲ့ပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်ကိုစစ်အုံဆောင်အထောက်အကူပစ္စည်းတွေဆက်ပြီးရောင်းချဖို့ဥရောပသမဂ္ဂကခွင့်ပြုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထက်စီးပွားရေးအကျိုးမြတ်ကိုပဲကြည့်ခဲ့တာပါ။ဒါပေမဲ့အခုတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီအစဉ်ဆောင်ရဲမှာနမတက်စီးထက်သွင်းခံရပြီးသူတို့အတွက်လည်းစိတ်နှောက်ရှက်ဖြစ်ခဲ့ကြပါတယ်။
မကြခင်မှာလဲဘဲကုမ္ပဏီတွေကမြန်မာစစ်တပ်ကိုရောင်းချနေတယ်လဲဆိုတဲ့အမည်စင်းကိုဘာမာကမ်ပိန်း UK အနေနဲ့ထုတ်ပြန်ဖို့ရှိတယ်လို့လဲမတ်ဖာမနာကဆိုပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာမှာသူတို့ကုမ္ပဏီနာမည်တွေပါလာတဲ့အတွက်ဥရောပမှာရှိတဲ့ကုမ္ပဏီတွေဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးမှာပိုးပြီးတတိထားလာမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လဲစစ်တုံးအထောက်အကူပြုပစ္စည်းတွေကိုဝယ်ယူရမှာပိုးပြီးအခက်အခဲဖြစ်စေမှာဖြစ်တယ်လို့မတ်ဖာမနာကပြောပါတယ်။
And this will mean that companies are going to start being a lot more careful. So we have contacted companies working for the Burmese military. They didn't even know.
Companies in the north bay ma thu thi tha dei sai la wo si ba de. Jama aset tan ne sat san ni de company ko chano lu yin gade ga aset twel lou phi a chou chang pyo pya kae ba de. Ari chain ga tu lu ha jama aset tan ne lou ni de so wa daw tri ma tha mi ja ba wo. Naw pi gyu le ma sai ja ba wo.အခုတော့ကုလသမဂ္ဂလိုအစဉ်မြေကမ္ဘာအဖွဲ့အစည်းတစ်ခုကနေသူတို့နာမည်စီးမျိုးကိုထုတ်ပြန်လာတဲ့အပေါ်မှာဒီကုမ္ပဏီတွေလည်းပို့ပြီးတရီထားလာကြတော့မှာပါမြန်မာစစ်တပ်ကိုနှိပညာပစ္စည်းတွေရောင်းချနေတဲ့အပေါ်မှာသူတို့ရဲ့ဂုဏ်သိက္ခာတည်ကြံမှုကိုထက်စဉ်းစားလာကြတော့မှာပါဒါဟာမြန်မာစစ်တပ်အတွက်ဥရောပနဲ့အနောက်နိုင်ငံကုမ္ပဏီတချို့ကစစ်အုံဆောင်ပစ္စည်းတွေဝယ်ဖို့အခက်အခဲဖြစ်လာစေမှာပါ
ဘာမာကမ်ပိန်း UK ဟာမြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေစစ်သုံးဆောင်ပစ္စည်းတွေရောင်းချနေတဲ့ညီပညာကုမ္ပဏီတွေကိုပြုစုပြီးကုလသမဂ္ဂမတိုင်ခင်အညီမဲစင်းအဖြစ်အရင်ဆုံးထုတ်ပြန်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆဲခံထားရတဲ့မြန်မာစစ်တပ်ဟာသူ့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM ကဩဂုတ်လအစောပိုင်းမှာအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာတက်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကိုင်နေကြတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီစီးပွားရေးမှာပါနေတဲ့ဥရောပမှာရှိတဲ့စီးပွားရေးနဲ့နည်းပညာကုမ္ပဏီချို့ကိုအစီရင်ခံစာထွက်လာပြီးနောက်ပိုင်းရိုက်ခတ်မှုတွေရှိခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဘသူတွေစီးပွားရေးလုပ်နေတယ်လဲလက်နက်ပစ္စည်းတွေရောင်းချနေတယ်လဲဆိုတာတွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာအကျဉ်းတဝင့်ဖော်ပြခဲ့ကြတယ်လို့လူခွင့်ရေးဖွဲ့တွေကလည်းဒီအစီရင်ခံစာမှာဖော်ပြထားတဲ့ကုမ္ပဏီတွေကိုတိုက်ရိုက် မင်းမြန်ဖိအားပေးတာတွေလုပ်ခဲ့ကြတယ်လို့မတ်ဖာမနာကပြောပါတယ်။ဒီတိုင်းနိုင်ငံအခြေစိုက်ရေကြောင်းတွားလာရေးဆိုင်ရာ navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့ Very Post ကုမ္ပဏီဆိုရင်မြန်မာရေတပ်ကိုနည်းပညာပစ္စည်းတွေရောင်းချခဲ့တာနဲ့ပတ်သက်လို့ဖြည့်ရှင်းချက်ထုတ်ခဲ့ရတယ်လို့နောက်ပိုင်းမှာသူတို့ကုမ္ပဏီအနေနဲ့ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ရပါတယ်။အလားတူ Belgian အခြေစိုက်ဂျိုဒုဆက်တွေရေးလုပ်ငန်းကုမ္ပဏီဖြစ်တဲ့ New Tech ဆိုရင်လေမြန်မာစစ်တပ်ဒစိတပိုင်းပိုင်ဆိုင်တဲ့ Mytel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအလုံးရပ်ဆိုင်တဲ့အကြောင်းထုတ်ပြန်ကြေညာခဲ့ရပါတယ်ရှင်။